ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာအစိုးရစစ်တပ်ဘက်ကစိုးရတဲ့လူခွေချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုပြီး EU ဥရောပကောင်စီကဆုံးဖြတ်ပြီးတော့တာဝန်ရှိတဲ့စစ်တပ်ဘက်ကထိပ်ပိုင်းအရာရှိကြီးတွေအပေါ်မှာနောက်ထပ်ကန့်သတ်အရေးယူမှုတွေလုပ်မယ်ဆိုပြီးဒီကနေ့ကြေညာချက်ထုတ်ခဲ့ပါတယ်။ EU ကမြန်မာအပေါ်မှာအရေးယူကန့်သတ်မှုတွေလုပ်ဖို့စီစဉ်လာမှာတော့ကုန်သွယ်မှုဆိုင်ရာအထူးခံစား권ပေးတဲ့ GSP အခွင့်အရေးတွေကိုပါပြန်ရုပ်မယ်လို့အရင်တုန်းကသတင်းထွက်ခဲ့ပါတယ်။ဒါပေမဲ့လို့အခု EU ရဲ့ဆုံးဖြတ်ချက်ထဲမှာတော့ဒီကုန်သွယ်ရေးအခွင့်ထူးခံပြန်ရုပ်သိမ်းမှုကိစ္စမပါဝင်တာမို့ EU နဲ့ကုန်သွယ်ရေးပိုင်းမှာမျှော်လင့်ချက်တွေပြန်ဖြစ်လာနေပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်မတ်မေခသတင်းပေးပို့ထားပါတယ်
။ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာအစိုးရစစ်တပ်ကစိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဥရောပကောင်စီကဆုံးဖြတ်ပြီးတာဝန်ရှိတဲ့စစ်တပ်နဲ့နေကြဆောင်တပ်ကထိပ်ပိုင်းအရာရှိတွေအပေါ်နောက်ထပ်ကန့်သတ်အရေးယူမှုတွေလုပ်သွားမယ်လို့ EU ဥရောပကောင်စီကဒီကနေ့ထုတ်ပြန်လိုက်တာပါ။ကုန်သွယ်ရေးပိုင်းဆိုင်ရာခံစား권ပေးတဲ့အခွင့်အရေးတွေကိုပါပြန်ရုပ်မယ်လို့ EU ဘက်ကစဉ်းစားခဲ့တာမို့မြန်မာစီးပွားရေးလုပ်ငန်းရှင်တွေဘက်ကစိုးရိမ်မှုရှိခဲ့ပါတယ်။ဒါပေမဲ့ EU ကအရေးယူသွားဖို့ဆုံးဖြတ်ချက်ထဲမှာတော့ကုန်သွယ်ရေးတန်ခတ်မှုကိစ္စမျိုးမပါခဲ့ပါဘူး။မြန်မာနိုင်ငံကုန်သည်ကြီးများအတင် UMSCGI ဒုဥက္ကဋ္ဌဦးလာမောင်ရွှေကတော့ဒီဆုံးဖြတ်ချက်ထဲမှာတာဝန်ရှိတဲ့လုံခြုံရေးပိုင်းတာဝန်ယူထားသူတွေကိုသာအရင်းယူဖို့ပြောဆိုထားပြီး GSP လို့ခေါ်တဲ့ကုန်သည်ရေးတန်ခတ်မှုကိစ္စမျိုးမပါဝင်တာကြောင့် EU ဘက်ကစီးပွားရေးပိုင်းအရင်းယူမှုတွေမလုပ်ဘူးလို့ကြိမ်းသိမ်မပြောနိုင်သေးကြောင်းသူကတော့ဆိုပါတယ
်။အဓိကတော့ကျွန်တော်တို့အနေနဲ့တော့ဒီမှာရှိတဲ့စိတ်ဟိုတာတွေပါလို့ရှိရင်လို့တမားပါနောက်ဒီမှာပါဝင်တဲ့သူတွေသူတို့အားလုံးကနေပြီးတော့မှတက်နိုင်တော့ကျွန်တော်ကြိုးရင်းခတ်ပြီးတော့ဒီလို GSP ကကျွန်တော်တို့လိုဖွံ့ဖြိုးချိုးသားတဲ့နိုင်ငံအတူတူမျိုးချိုးသားတဲ့နိုင်ငံတွေမှာဒါတွေကိုပြန်ပြီးတော့ sustain မလုပ်ပါနဲ့အောင်ဆိုတဲ့ဟာမျိုးတော့ချိုးသားပြီးတော့ကျွန်တော်ဘက်ကလုပ်ဖို့ရှိတယ်အစိုးရကပါလေကျွန်တော်တို့ဒါတွေချိုးသားပြီးတော့လုပ်နေတယ်လို့ပဲကျွန်တော်တို့အနေနဲ့အဲ့လိုပဲနားလည်ရတယ်
အရေးယူကန့်သတ်ဖို့ပြင်ဆင်နေတဲ့ EU အနေနဲ့ဘလို့အရေးယူမလဲဆိုတာတိတိကျကျမသိရသေးပါဘူးအခုလိုအရေးယူဖို့ပြင်ဆင်နေတဲ့အပေါ်နိုင်ငံရေးလေးလာတုံတက်သူဦးမီခင်ကတော့
ဟိုအထူးသဖြင့်တော့ဒီတက်ထက်ကပါလက်တဖက်ကကာဝေးယူပြီးတင်းပါဝေးဒီတိုင်းကောင်းဆောင်ဒီဒီဟာကိုဘလို့စဉ်းစားမလဲလာကြည့်ကြည့်ရယ်ကျွန်တော်ကောင်းတဲ့တော့ဘလို့မှန်ရမလဲအတော်လေးပြောရခက်တယ်ပါလို့ဆိုပြီးစဉ်းစားဖို့သူတို့လုံခြုံမှုတွေရတကယ်လမ်းကြောင်းမှန်ကိုလည်းတုံ့ပြန်နိုင်ရမလားဟောအဲ့ဒါသိကြည့်ဟိုတခြားလမ်းကြောင်းအစ်စ်မကြီးတဲ့လမ်းကြောင်းတက်ကိုဟိုအကြောင်းအရောပေါ့လေဟိုရောက်သွားမှလည်းဆိုရင
်လူခွင့်ရေးချုပ်ဖောက်တဲ့ဆွဆွဲချက်တွေကိုဆက်လက်စုံစမ်းဖို့တိကျလွတ်လပ်တဲ့လုပ်ငန်းစဉ်တစ်ခုလိုအပ်ပြီးနိုင်ငံတကာရာဇဝတ်တရားရုံး ICC ရဲ့တရားစီရင်ပိုင်권နဲ့အပြည့်အဝအတိအမှတ်ပြုခံရတဲ့မျှတဗတ်မလိုက်တဲ့ရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်ရေးအရေးကြီးတယ်လို့လည်းဥရောပကောင်စီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဖွဲ့စည်းထားတဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေအပေါ်ဥရောပကောင်စီကအထူးစိုးရိမ်မိတယ်လို့လည်းပြောဆိုထားပါတယ်။ဒီပြင်အခုနှစ်စံဖေဖော်ဝါရီ26ရက်နေ့ကဥရောပကောင်စီရဲ့မြန်မာနိုင်ငံအခြေအနေဆိုင်ရာတုံ့တက်ချက်ထဲမှာမြန်မာအစိုးရအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအ мян ဆုံးဖော်ထုတ်အရေးယူနိုင်ပေးဖို့ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တွေကိုလူသားချင်းစာနာထောက်ထားတဲ့အကူအညီပေးရေးအဖွဲ့တွေတွားရောက်နိုင်ဖို့နဲ့အိုးအိမ်စွန့်ခွာသူတွေရဲ့ဘေးကင်းသိက္ခာရှိစွာနေရပြန်နိုင်ဖို့စရာတွေလုတ်ပေးဖို့လေဥရောပသမဂ္ဂဘက်ကတောင်းဆိုထားပါတယ်ရှင်။